ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုရုရှားကနောက်ပြန်လှည့်လို့မရတဲ့အခြေအနေဖြစ်အောင်တွန်းပို့နေတယ်လို့ EU ထိပ်တန်းတာဝန်ရှိသူတယောက်ကပြောပြီးတော့ရုရှားအစိုးရသဘောပေါက်အောင်လို့စီးပွားရေးအရာပိတ်ဆို့အရေးယူမှုသစ်တွေကို EU ကချမှတ်နိုင်တယ်လို့ပြောကြားခဲ့ပါတယ်EU ထိပ်သီးစည်းဝေးပွဲကျင်းပနေတဲ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ကော်မရှင်အကြီးအကဲ Jose Manuel Barroso ကယူကရိန်းသမ္မတ Petro Poroshenko နဲ့အတူခုလိုပြောကြားခဲ့တာပါယူကရိန်းနဲ့ရုရှားနယ်စပ်နားမှာရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေကရုရှားတပ်ဖွဲ့ဝင်တွေလက်နက်တွေအထောက်အပံ့နဲ့ဆက်လက်တိုက်ခိုက်နေချိန်မှာပဲ EU ကအရေးယူတန်းခတ်မှုသစ်တွေလုပ်မဲ့ကိစ္စကိုပြောကြားခဲ့တာပါယူကရိန်းသမ္မတ Poroshenko ကလည်းဒီလနဲ့ချီကြားနေပြီဖြစ်တဲ့ပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်ဖို့အလားအလာဟာရုရှားအစိုးရရဲ့လှုပ်ရက်တွေကြောင့်ချိန်ချောက်မှုဖြစ်နေတယ်လို့ပြောကြားခဲ့ပါတယ်